မွေးရစေဝါဘင်းရာဇာတွေရဲ့ငွေမဲတွေကိုခဝါချပေးနေတဲ့မြန်မာနိုင်ငံသူတဦးကို2019ခုနှစ်ထဲမှာဖမ်းဆီးခဲ့ပြီး2019ဇန်နဝါရီ25ရက်နေ့မှာထိုင်းတရားရုံးကတည်တံအမိန့်ချမှတ်လိုက်ပါတယ်။ဒီအကြောင်းထိုင်းချေဆိုင် VOA သတင်းတော့မအေးမှသတင်းပေးပို့ပါတယ
်။ထိုင်းနိုင်ငံဘန်ကောက်မြို့ရချနာဖိစစ်တရားရုံးကနေမွေးရစေဝါဥပဒေအရစွဲချက်တင်ခံထားရတဲ့မြန်မာနိုင်ငံသူနန်းမြင့်သိန်းအေးဟာမွေးရစေဝါအဖွဲ့ရဲ့ငွေကြေးခဝါချပေးမှုအပြင်မွေးရစေဝါရောင်းရငွေတွေလွှဲပြောင်းပေးရမှာဂျားကန်အဖြစ်လှုပ်ဆောင်ပေးခဲ့တာတွေကိုပြစ်မှုထင်ရှားတဲ့အတွက်တေတံချမှတ်ခဲ့တာဆိုပြီးထိုင်းရနာပိုင်းတွေကဆိုပါတယ်
။တင်ထိုင်ထန်จับตัวนางมินเต็งเอสัญชาติพม่า
အသက်43နှစ်အရွယ်နန်းမြင့်သိန်းအေးဟာပြီးခဲ့တဲ့2018ခုနှစ်နိုဝင်ဘာလကဘန်ကောက်မြို့မှာစေးလာကုရင်နဲ့ဖမ်းဆီးခံခဲ့ရတာပါ။သူမရဲ့လုပ်ငန်းဟာငွေလွှဲပြောင်းပေးတဲ့လုပ်ငန်းတွေဖြစ်ပါတယ်။သူမဟာမူရစ်စေဝါနဲ့ဘာမှမပတ်သက်ဘူးဆိုတာကိုညှင်းဆိုခဲ့ပြီးမူရစ်စေဝါခွာချပေးနေသူလို့စွပ်စွဲချက်ကိုလည်းသူမရဲ့ရှေ့နေနဲ့အတူညှင်းဆိုခဲ့ပါတယ်။နန်းမြင့်သိန်းရေးဟာထိုင်းမြန်မာနယ်စပ်မဲဆိုင်နဲ့တာချီလေးမြို့မှာဟန်ပြစီးပွားရေးလုပ်ငန်းရတနာဆိုင်ရွှေဆိုင်နဲ့ဟိုတယ်လုပ်ငန်းတွေကိုပါလုတ်ကင်နေသူဆိုပြီးထိုင်းရနာပိုင်းတွေကပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံသူအစိုးရအေဂျင့်တဦးကစိတ်ကြွဆေးပြားဝယ်ဖို့အတွက်ဘဏ်ငွေ73သန်းကိုနန်းမြင့်သိန်းအေးဖွင့်ထားတဲ့ဘဏ်အကောင့်ထဲကိုငွေလွှဲပြောင်းပေးခဲ့တာကိုလည်းထိုင်းမွေးရနှိမ့်နေရေးအဖွဲ့ကသက်သေအဖြစ်တရားရုံးမှာတင်ပြခဲ့တာပါ။သူမကိုထိမ့်သိမ့်စစ်ဆေးပြီးလပိုင်းအတွင်းမှာပဲသူမနဲ့ဆက်ဆက်တယ်ဆိုပြီးမဲဆိုင်နဲ့စမုတ်ပရာကန်ကငွေရရာဇာတွေကိုဖမ်းဆီးပြီးသူတို့ပိုင်ဆိုင်မှုတွေကိုလည်းထိုင်းနာပိုင်တွေကလိုက်လံသိမ်းဆည်းခဲ့ပါတယ်။နန်းမြင့်သိန်းအေးကိုကိုယ်တိုင်ဖမ်းခဲ့တဲ့ထိုင်းမွေးရစေဝါနှိမ့်နေရေးဒုတိယရဲချုပ်စုံပိုင်းကတော့ဒီတရားခံကိုဖမ်းဆီးနိုင်ခဲ့တာဟာမွေးရရာဇာတွေရဲ့အဓိကသွေးကြောတစ်ခုကိုဖော်ထုတ်နိုင်ခဲ့တဲ့အကြောင်းတရားခံဟာတစ်နှစ်ကိုဘန်းငွေတန်ပေါင်း900အထိမွေးရစေဝါကရတဲ့ငွေမဲတွေကိုမြန်မာနိုင်ငံထဲကိုပြန်လွှဲပေးနေသူဖြစ်တယ်လို့လည်းပြောဆိုသွားခဲ့ပါတယ်ရှင်။